2002မေလ30ရက်မွန်ပြည်နယ်ပထုံမြို့တဒ္ဓမသောတိကာရမကျောင်းထိုက်အတွင်းဆင်ကျင်းပါသည်ကျေးဇူးတော်ရှင်တဒ္ဓမသောတိကဆရာတော်ဘုရားကြီးဤအန္တိမအဂိဇာပနအသိအမှန်ဓမ္မသဘင်၌ဟောကြားအပ်တော်လမ်းခွဲတာဝန်းနေဆရာလားတရားတော်လမ်းခွဲတာဝန်းနေဆရာလားလို့ညီပေးထားတဲ့တရားတော်ကိုဒီနေ့ဟောကြားလာကြရအောင်မဟောမိမနာမိမာတရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးနဲ့လည်းဥချထားပြီးတော့လိုက်ဆိုကြပါနှစ်ခေါက်ဂုဏ်တော်အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုးကိုတစ်မျိုးကိုနှစ်ခေါက်ဆိုတိုင်ပြပါမယ်နှစ်ခေါက်ဆိုပြီးရင်ဉာဏ်ပိဒနာက၃ခေါက်ဆိုကြရမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်괴ရာရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားဆရာရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ပွားမယ့်တရားကောင်းစင်ကပါတယ်လေလမ်းခွဲတာဝန်းနေစရာလားတရားကောင်းစင်ကမိကုံသဘောမျိုးဖြစ်နေပါလေ။လမ်းခွဲတာဝန်းနေเสียလား။တရားနာပိဒါများလမ်းခွဲတာဝန်းနေเสียလား။ပိပိတတလေးဖြည့်သေးကြပါလေ။မဟုတ်ပါဘူးဟုတ်တယ်မပြောနဲ့။ဝန်းနေเสียခြင်းလေဝန်းနေเสียပါဖေ။ဝန်းနေเสียမဟုတ်ဘူးဆိုရင်လေဝန်းနေเสียမဟုတ်ပါဖေလို့အဲ့နှစ်ခုလေးကတစ်ခုခုရှင်းထားကြည့်ပါ။မဟုတ်ပါဖေ။ဟုတ်လား။ဒါကြလို့မနိုင်ကြမဟုတ်တာမနိုင်ကြမဟုတ်ဆိုတော့ဝန်တာပြပေါ့ ဝမ်းဝမ်းနေရမှာမဟုတ်စင်တော့ဝမ်းသာစရာပဲဖြစ်ရမှာပေါ့နော်ဝမ်းနေစရာမဟုတ်ဘူးဆိုရင်လည်းအရင်မကြည့်ပဲနေဖို့ရှိတာပဲနော်အဲ့တော့လမ်းခွဲတာဝမ်းနေစရာလားဒီစကားလေးကတော့အဓိပ္ပာယ်နှစ်မျိုးထွက်တာပေါ့ပြောတဲ့ပုဂ္ဂိုလ်ရဲ့လေသံမောမူတည်ပြီးတော့ပေါ့လေအကြောင်းတစ်မျိုးမျိုးကြောင့်ပုဂ္ဂိုလ်တရားရောက်နေလမ်းခွဲရင်လမ်းခွဲရတဲ့အတွက်ကြောင့်ဝမ်းနေနေတဲ့ပုဂ္ဂိုလ်တယောက်ကိုစုဖို့ကြိမ်းမောင်းတဲ့သဘောလေးနဲ့ပေါ့လေအာမလို့အာမရသဘောလေးနဲ့လမ်းခွဲတာများဝမ်းနေကြလားဒီလိုပြောတဲ့အရာကတော့လမ်းခွဲတာဝမ်းနေကြမဟုတ်ဘူးဆိုတဲ့အသေးပဲပါပဲနော်ဝမ်းနေကြလားလို့သကလုံးရာဖြစ်နေပြီမဲ့နေကုန်ထုတ်တာမဟုတ်ပါဘူးဒါလေးများငိုကြလားဆိုတဲ့စကားလို့ပေါ့လေငိုကြလားလို့ပြောလိုက်ခြင်းအဖြစ်အဲ့ဒီစကားထဲမှာငိုစရာမဟုတ်ဘူးဆိုတဲ့စကားလည်းပါနေပြီးသားပါပဲနော်ဆိုရတဲ့ညမှာဆိုလို့ရှိရင်ပြောတဲ့စကားရှိတယ်လေပက်စရာလားဆိုပြီးတော့နော်ပက်စရာလားဆိုတာပက်စရာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ပဲပေါ့အဲ့တော့လမ်းခွဲတာဝန်နေစရာလားဆိုတဲ့စကားကလမ်းခွဲတာများဝန်နေစရာမဟုတ်ပါဘူးဆိုတဲ့အဓိပ္ပာယ်လည်းသိရောက်ပါတယ်နောက်တစ်ခုကတော့မိကုံသဘောမျိုးလည်းသိရောက်ပါတယ်လမ်းခွဲတာဟာဝန်နေစရာလားသို့မဟုတ်ဝန်တာစရာလားအဲ့ဒီလိုတကယ်ကိုသိကြံလို့မီးတဲ့မိကုံးသဘောမျိုးလည်းတက်ရောက်ပါတယ်အဲ့တော့လမ်းခွဲတဲ့ဝန်နေကြလားဆိုတော့တရားနာပြီတဲ့များကဝန်နေကြမဟုတ်ဘူးလို့ကြီးပဲဖြေကြတယ်နော်ဝန်နေကြကောင်းတဲ့လမ်းခွဲခြင်းလည်းရှိပါတယ်ဝန်နေကြမကောင်းတဲ့တနည်းပြတော့ဝန်နေကြမလိုတဲ့လမ်းခွဲခြင်းလည်းပဲရှိပါတယ်လောကမှာအစဆိုတာရှိရင်ဆုံးသက်ဆိုတာလည်းရှိရတယ်ငယ်ွယ်ချင်းဆိုတဲ့အစရှိလို့ရှိရင်ကြီးရင်ချင်းဆိုတဲ့ဆုံးသက်ကလည်းရှိရတယ်လူပြိုချင်းဆိုတဲ့အစရှိရင်အိုမင်းချင်းဆိုတဲ့ဆုံးသက်ရှိရတယ်ကျမ်းမာချင်းဆိုတဲ့အစရှိရင်ဘာဆုံးရှိမလဲဖြာနာချင်းနာချင်းဆိုတဲ့ဆုံးသက်ရှိရမယ်ဝိပါခြင်းဆိုတဲ့အစရှိရင်ပိတ်ဆုံးခြင်းဆိုတဲ့အဆုံးသက်ရှိမယ်ပေါင်းဆုံးခြင်းဆိုတဲ့အစရှိရင်ခွဲခွာခြင်းဆိုတဲ့အဆုံးသက်ရှိမယ်လောကရဲ့သဘာဝကအစရှိရင်အဆုံးရှိတတ်တဲ့အတွက်ကြောင့်ပေါင်းဆုံးခြင်းဆိုတာရှိရင်လမ်းခွဲခြင်းဆိုတာရှိရသည်မြေလမ်းခွဲခြင်းကနေခြင်းနဲ့အမျှရှိနေတာပါပဲလမ်းခွဲခြင်းကဆက်မျိုးရှိရဲ့အသက်ရှင်ရဲ့လမ်းခွဲခြင်းနဲ့ပေဆုံးပြီးတော့လမ်းခွဲခြင်းရှင်ခွဲခွဲရတဲ့လမ်းခွဲခြင်းနဲ့ပေခွဲခွဲရတဲ့လမ်းခွဲခြင်းဆိုပြီးတော့လမ်းခွဲခြင်းနှစ်မျိုးရှိပါတယ်ရှင်ခွဲခွဲရတဲ့လမ်းခွဲခြင်းကတော့အသက်ရှင်နေသမျှကာလပတ်လုံးနေ့စဉ်နဲ့အမျှရင်ဆိုင်နေရတဲ့လောကဓာတ်တစ်ခုပါပဲလောကဓာတ်ဆိုတာလောကဓမ္မလောကဆိုတာလောကကြီးထဲမှာဓမ္မဖြစ်တတ်တဲ့သဘောတရားစုဘရောတငယ်ချင်းတွေရောသိချစ်ကြတဲ့တငယ်ချင်းတွေရောညာဘက်လက်ဖက်ရည်ဆိုင်ထိုင်ကြတယ်ဆိုရင်လေအားရအောင်လက်ဖက်ရည်ဆိုင်ဆံပြီးတော့လို့အချိန်တန်ကိုယ့်အိမ်ကိုပြန်ကြတော့မယ်ဆိုတော့လမ်းမခွဲရဘူးလားလမ်းခွဲရပါတယ်တငယ်ချင်းရှစ်လုံးလို့ဆိုပြီးတော့သူ့အိမ်ကိုလိုက်အိမ်လိုက်ဒါမဟုတ်ကိုယ့်အိမ်မှာသူ့လိုက်အိမ်လိုက်နေတယ်သူလိုက်အိမ်လို့မဖြစ်ဘူးတခါတည်းရမယ်ဖြစ်ချင်းဖြစ်မယ်အမြဲတမ်းတော့မဖြစ်နိုင်ဘူးဒါတော့ဒါလည်းပဲနေ့စဉ်ကြုံတွေ့ရတဲ့လမ်းခွဲခြင်းပါပဲကျောင်းသွားတဲ့သူဆိုလို့ရှိရင်လေကျောင်းသွားတယ်ကျောင်းမှာကျောင်းဖွင့်တဲ့ကျောင်းဆက်တဲ့ချင်းလေကျောင်းဆင်းခေါင်းလုံးထိုးတဲ့ချင်းထိကျောင်းမှာနေရတယ်ကျောင်းဆင်းခေါင်းလုံးကြီးလိုက်ပြီးဆိုတာနဲ့ကိုယ့်အိမ်ကိုပြန်လာကြရတယ်ကျောင်းမှာတွေ့ရတဲ့တငယ်ချင်းအပေါင်းအသင်းတွေနဲ့လည်းလမ်းခွဲရတယ်ပြည်ညိုလေးစားတဲ့ဆရာဆရာမများနဲ့လည်းလမ်းခွဲရတယ်အနည်းစဉ်ကြုံတွေ့ရတဲ့လမ်းခွဲခြင်းပါပဲဒီရောက်တဲ့ပုဂ္ဂိုလ်ဆိုလဲထို့တူပဲပေါ့ဈေးထဲမှာဈေးဖွင့်တဲ့ချိန်ဒီဈေးသိမ်းတဲ့ချိန်ဒီဈေးသွားထိုင်ရောင်းနေ။ဆိုင်နီနာချင်းပုဂ္ဂိုလ်တွေနဲ့လည်းခိတာကနာပေါင်းဆောင်ရတယ်။ကိုယ်ဆိုင်လာဝင်နေကြဖောက်တယ်တွေနဲ့လည်းပဲခိတာကနာပေါင်းဆောင်ရတယ်။ဒါပေမဲ့ဈေးသိမ်းလို့ဈေးပိတ်ပြီးကိုယ့်အိမ်ကိုပြန်ရပြီးဆိုရင်တော့အမတန်ချစ်လာပါတယ်ဆိုတဲ့ဆိုင်နီနာချင်းတွေလည်းမခွဲရဘူးလား။ကိုယ့်ကိုကောင်းကျိုးပြုတဲ့နဲ့ကောင်းကျိုးပြုနေတဲ့ဖောက်တယ်တွေနဲ့လည်းမခွဲရဘူးလား။ခွဲရပါတယ်။ယုံတဲ့တဲ့လူလည်းဒီတိုင်းပဲပေါ့လေ။ကိုယုံကိစ္စဆောင်ရွက်ပြီးလို့ယုံစင်းနေရတော့ကိုယ့်အိမ်ကိုပြန်ယုံမှတွေ့တဲ့လူတွေနဲ့ကိုယ်နဲ့ လမ်းခွဲကြရတယ်အဲ့လိုအချင်းရှင်ဝဲခွဲရတဲ့လမ်းခွဲခြင်းကတော့နေ့စဉ်နဲ့အမျှအချိန်တိုင်းကြုံတွေ့နေကြရတာပါပိတ်ချက်လာပါတယ်ဆိုတဲ့ဇနီးမောင်နှံနှစ်ဦးတောင်းမှတစ်ချိန်လုံးတပူတူတည်းနေလို့မရပါဘူးလမ်းခွဲတဲ့ချိန်ဆိုတာရှိရသေးပါတယ်ဆိုတော့အိမ်မနေနေနဲ့ကြောက်ကအပြင်မှာဆင်းရောက်နေတယ်ကြောက်ကအိမ်မှာအမင်းချက်ဟင်းချက်လုပ်ကြည့်လဲဆိုရင်လေဇနီးမောင်နှံနဲ့လမ်းမခွဲရဘူးလားလမ်းခွဲနေရတာပဲမမြင်တွေ့ရတော့ဘူးမျိုးသားကကိစ္စတစ်ခုရှိလို့ပြင်ထွက်သွားတဲ့အခါဆိုရင်လေလမ်းခွဲရတာပဲမျိုးသမီးကကိစ္စရှိလို့ပြင်ထွက်သွားရင်လေလမ်းခွဲရတာပဲတရက်တစ်ကြိမ်ကိုသွားမှမဟုတ်ပါဘူးကိုင်ရဲ့အပြင်ဘက်ကထွက်သွားတဲ့အချိန်လဲလမ်းခွဲရတယ်ကိုင်ရဲ့ဘော်ဒါနဲ့အောက်ထက်အင်းရှင်နဲ့အိမ်နောက်ဒီလိုသွားလာခြင်းအဖြစ်လည်းပဲလမ်းခွဲနေကြရတာပါပဲအတိတ်ကံကောင်းလုံးလို့သိချစ်ကြတဲ့ဇနီးမောင်နှံယောက်ကအမြဲတမ်းရဲ့စီရောက်ကအပြောင်းမခံတပူတည်းနေတယ်ပဲထားအောင်တော့နောက်ဆုံးကျင်ကြီးချင်းငယ်ဆွန့်ကျင်လို့ရေအင်္ဂန်နဲ့ဝင်တော့လမ်းမခွဲရဘူးလားလမ်းခွဲရပါလေစက္ကန့်နဲ့ညအမြဲတမ်းကိုချစ်တဲ့လူနဲ့တပူတည်းပေါင်းပင်ဆက်ဆံနေရတယ်ဆိုတာရှိရဲ့လားမရှိပါဘူးလမ်းခွဲခြင်းဆိုတာနေ့စဉ်နဲ့ညရှိပါတယ်ရှင်ခွဲခွဲရတဲ့လမ်းခွဲခြင်းဆိုတာရှိတယ်အဲ့ဒီလိုလမ်းခွဲကြတဲ့ရှင်ဝဲခွဲတဲ့လမ်းခွဲခြင်းတွေမှလည်းပဲဝန်းနေတဲ့လမ်းခွဲခြင်းရှိတယ်။ဝန်းမနေတဲ့လမ်းခွဲခြင်းဆိုပြီးတော့ရှိပါတယ်။တရားနာပိဋကများဥစဉ်ပါဝင်တရားနာပိဋကများရှင်းလင်းနေကြတဲ့တန်တရားဆိုတာကမြစ်ပြင်ကြီးနဲ့တူတယ်။ဥစဉ်တို့တွေကတော့မြစ်ပြင်ထဲမှာရှိတဲ့ဗေဒပင်လေးတွေနဲ့တူပါတယ်။ကံကြမ္မာကတော့ကံတရားကတော့လေနဲ့တူတယ်တောင်ဘက်ကနေလေတိုက်လိုက်တော့ဗေဒပင်လေးညောက်ဖက်ယူသွားလိုက်ညောက်ဖက်ကနေလေကတိုက်လိုက်တော့တောင်ဘက်ယူသွားလိုက်ရှေ့ကတိုက်လိုက်တော့နောက်ဖက်ယူနောက်ဖက်ကတိုက်လိုက်တော့ရှေ့ဘက်ယူနေလေခေါ်ဆောင်ရနောက်ကဗေဒပင်လေးယူယူပြီးတော့သွားကြတယ်အဲ့ဒီလိုယူသွားရင်လည်းအခါကျမှဟိုဗေဒအုံနဲ့ဆုံလိုက်ဒီဗေဒအုံနဲ့ဆုံလိုက်ဒီလေတိုက်လိုက်လို့ပဲဆုံပြီးသားဗေဒအုံနဲ့ကွဲသွားပြန်လိုက်တပင်နဲ့ဖြစ်နေရပြန်လိုက်တို့ကြဒီချောင်းတင်ပါလို့ပိုပိတာတဲ့အုပ်နဲ့ပြန်ပေါင်းပြီးလိုက်အဲဒီလိုအပြင်တန်မြာကြည့်သောမြစ်ပြင်ကျဲကြီးထဲမှာဦးဇင်းတို့တည်းဟာကံလီပြည့်တဲ့အတိုင်းကံလီကစီမံပြီးလိုက်တဲ့အတိုင်းပေါင်းဆောင်ခြင်းဆိုတာကြီးဖြစ်ရတယ်ခွဲခွာခြင်းဆိုတာကြီးဖြစ်ရတယ်နေစဉ်နဲ့အမျှလာစဉ်နဲ့အမျှပြစ်စဉ်နဲ့အမျှဆိုသလိုကျုံတွေ့နေရတဲ့လမ်းခွဲခြင်းလေးတွေပါပဲဒီလောက်ကလည်းဉာဏ်နဲ့ချက်ထွင်းပြီးတော့အသေးစိတ်ဆင်ခြင်လို့ရပါပြီအဲ့ဒီလိုအသက်ရှင်နေစမှာရှင်ဝဲခွဲရတဲ့လမ်းခွဲခြင်းနဲ့လမ်းခွဲရတဲ့အခါမှာလေလမ်းခွဲတာဝန်းနေကြလားဆိုတဲ့မိကောင်ကအကျုံးဝင်ပါလေတချို့ပုဂ္ဂိုလ်တွေအတွက်လမ်းခွဲခြင်းဟာဝန်းနေကြဖြစ်ပြီးတော့တချို့ပုဂ္ဂိုလ်တွေအတွက်လမ်းခွဲခြင်းဟာဝန်းနေကြမဖြစ်ပါဘူးချုံကောင်ပြီးတော့ပြောရမယ်ဆိုတော့ကောင်းသောလမ်းခွဲခြင်းနဲ့လမ်းခွဲရင်တော့ဝန်းနေကြမလိုဘူးပေါ့မကောင်းသောလမ်းခွဲခြင်းနဲ့လမ်းခွဲရင်တော့ဝန်းနေကြလိုတယ်ဝန်းနေရမယ်ဒီတော့လမ်းခွဲခြင်းလမ်းခွဲခြင်းမှာဖြစ်တတ်တဲ့သဘောတွေကအကျဉ်းချင်းလေးပြောရမယ်ဆိုရင်ရှင်ဝဲခွဲရတဲ့လမ်းခွဲခြင်းမှာတဏှာနဲ့လမ်းခွဲလို့ရှိရင်ဝန်းနေရတယ်မေတ္တာနဲ့လမ်းခွဲလို့ရှိရင်တော့ဝန်းနေစရာမလိုဘူးတဏှာဆိုတာကတစ်ဖက်အာယုံပေါ်မှာကြီးကပ်နေတဲ့သဘောရှိပါတယ်တစ်ဖက်အာယုံကိုအာယုံပြုပြီးတော့မိမိရဲ့ကိုယ်စိတ်နှစ်ပါးချမ်းသာမှုကိုရယူလိုတဲ့သဘောရှိပါတယ်။ကိုယ်အကျိုးထက်သူ့အကျိုးထက်ကိုယ်အကျိုးကိုရှေ့ရှုတဲ့သဘောရှိပါတယ်။လမ်းခွဲခြင်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့တဏှာရဲ့သဘောဟာတစ်ဖက်အာယုံပေါ်မှာညှိကပ်နေတဲ့သဘောရှိတယ်။နှောင်ဖွဲ့နေတဲ့သဘောရှိတယ်။ဒီတော့လူတစ်ယောက်နဲ့တစ်ယောက်တက္ကနာဆုံတွေ့ပြီးလို့လမ်းခွဲရပြီဆိုတဲ့အခါကိုယ်ခွဲလဲရတဲ့ပုဂ္ဂိုလ်ပေါ်မှာတဏှာနဲ့ညှိကပ်နေမယ်နှောင်ဖွဲ့ပြီးတော့ထားမယ်ရှစ်ပတ်ပြီးတော့ထားမယ်ဆိုရင်မိမိရဲ့စိတ်အစဉ်မှာမိမိလမ်းခွဲလဲရတဲ့ပုဂ္ဂိုလ်ကိုပဲအမြဲတမ်းမြင်ရောက်ပြီးတော့မိမိရဲ့စိတ်အစဉ်မှာမိမိကိုခွဲထွက်သွားတဲ့ပုဂ္ဂိုလ်ကပဲလွှမ်းမိုးပြီးတော့ဝန်းနေရပါတယ်မေတ္တာနဲ့လမ်းခွဲပြီဆိုရင်တော့တစ်ဖက်ပုဂ္ဂိုလ်ကမိမိရဲ့စိတ်အစဉ်မှာမလွှမ်းမိုးတော့ပါဘူးမေတ္တာရဲ့သဘောကတစ်ဖက်အာယုံပေါ်မှာဤကဲ့ရစ်ပတ်နှောင်ဖွဲ့နေတဲ့သဘောမရှိပါဘူး။တစ်ဖ ဖဒါကိုကောင်းစားစီခြင်းနဲ့ချမ်းသာစီခြင်းနဲ့အစသာရရရှင်ပြည့်စီခြင်းနဲ့တဖက်သားကောင်းယူရတယ်ဆိုရင်ပဲချိန်နဲ့နေတဲ့သဘောရှိပါတယ်လူချင်းထိတ်ထိတ်တွေ့တဲ့အခါမှလည်းပဲတဖက်သားကောင်းယူဖြစ်မဲ့တဖက်သားစိတ်ချမ်းသာမဲ့စကားကိုပဲပြောဆိုပါတယ်တဖက်သားကောင်းယူဖြစ်မဲ့တဖက်သားစိတ်ချမ်းသာမဲ့အပြုမူကိုပဲပြုပါတယ်စိတ်ဆင်ကလည်းပဲတဖက်သားစိတ်ချမ်းသာမဲ့ကောင်းယူပြုမဲ့အတွေ့အကြံတွေကိုပဲပြုပါတယ်အကြောင်းအရောသာလမ်းခွဲလိုက်ရတဲ့အခါမှာလည်းပဲတစ်ဖက်အာယုံမှညှိကပ်ပြီးတော့ဝန်းနေနေတယ်ပူဆွေးနေတယ်တတိယတန်တနေတယ်လွန်ဆွတ်နေတယ်ဆိုတာမရှိဘူးတွေ့ဆုံတယ်မှလည်းသူ့ကြိုးကိုငါဆွမ်းနေတယ်လို့ဆောင်ရွက်ပေးလိုက်ပြီးအခုမတွေ့ဆုံရတဲ့အချိန်မှလည်းပဲသူ့လိုသူ့လိုပြီးတော့သူ့ဘာသာသူ့ကောင်းကျိုးချမ်းသာဖြစ်အောင်နေထိုင်ပါလိမ့်မယ်ကိုယ့်ဘက်ကလည်းသူ့ကောင်းကျိုးချမ်းသာဖြစ်ဖို့အစဉ်ပြေဖို့မေတ္တာကြံပြီးပို့ထုတ်ပြီးတော့နေလိုက်မယ်တဖက်သားပေါ်မှာဆွေဆွေလန်းလန်းကြီးကပ်ပြီးတော့မနေပါဘူးတဖက်သားဘယ်လိုနဲ့နေမလဲအစင်မပြေပါပြေပါမလားဆိုပြီးတော့ဆိုရင်တော့ကလည်းပဲရှင်းမနေပါဘူးကိုလှုပ်တဲ့လှုပ်ထိုက်တာလှုပ်ပေးခဲ့ပြီးပြီကိုပြောတဲ့ပြောထိုက်တာပြောပေးခဲ့ပြီးပြီကိုတာဝန်တော့ခြေပြီးကိုလည်းပဲကိုလှုပ်ကိုဆက်လှုပ်တော့မယ်ဆိုပြီးတော့ကိုလှုပ်လေးကိုလှုပ်နေကြမှာပဲဒီတော့အသက်ရှင်စင်မှာပြန်နေကြလမ်းခွဲကြတဲ့အခါတဏှာနဲ့လမ်းခွဲပြီးဆိုရင်တစ်ဖက်အာယုံပေါ်မှာညှိကပ်ဆွဲလန်းပြီးတော့နေတဲ့အတွက်ကြောင့်တစ်ဖက်အာယုံကမိမိရဲ့စိတ်ဆင်ကိုကျိုးနဲ့တုပ်တယ်လို့ချုပ်ကန်ပြီးတော့ထားတဲ့အတွက်ကြောင့်တဏှာနဲ့လမ်းခွဲရင်ဝန်းနေရတာပါပဲသူဘယ်လိုများနေမလဲသူဘယ်လိုများဖြစ်နေမလဲသူငါကိုတတိမရမရပါမလားငါတတိယငါကတော့သူ့ကိုတတိယလိုက်ရတာငါတတိယတလို့သူတတိမရမရပါမလားအဲ့ဒီလိုတဏှာနဲ့လမ်းခွဲလိုက်တာဆိုတော့ဝန်နေတဲ့စိတ်တွေဖြစ်နေရပါတယ်မေတ္တာနဲ့လမ်းခွဲတာကတော့မေတ္တာရဲ့သဘောကတရားနဲ့တရားဆုံးတွေ့ရဖို့အဓိကမဟုတ်ဘူးတစ်ဖက်သားအကျိုးဖြစ်ဖို့အတွက်တစ်ဖက်သားအကျိုးဖြစ်စေခြင်းနဲ့စိတ်ကလေးရှိနေရင်ပြီးတာပဲမဆုံးတွေ့ရတဲ့အတွက်ကြောင့်ဝန်နေခြင်းပူဆွေးခြင်းတန်တာခြင်းတတိယခြင်းလွန်ဆွတ်ခြင်းဆိုတာမရှိပါဘူးဒါကြောင့်အချင်းချင်းမှတ်ရမှာကတဏှာနဲ့လမ်းခွဲလို့ရှိရင်ဘာဖြစ်ရလဲဝန်နေရတဲ့မေတ္တာနဲ့လမ်းခွဲရင်တော့ဝမ်းမနေရတော့ဘူးမိမိတို့ဉာဏ်နဲ့ဆက်ထွင်းပြီးတော့သာသဘောပေါက်လိုက်ပုံစံတော့ကတော့အကျံပြင်းနဲ့ပြောသွားတာပါအဲ့တော့မေတ္တာနဲ့လမ်းခွဲတဲ့ပုဂ္ဂိုလ်ဟာကိုယ့်အလို့ကိုတရားနဲ့ပြမဆုံတွေ့ရတဲ့အချိန်မှလည်းပဲကိုယ့်အလို့ကိုလှုပ်ပြီးတော့နေတတ်သွားပါတယ်နောက်တနည်းအားဖြင့်ပြောမယ်ဆိုရင်တော့အလုံးနဲ့လမ်းခွဲတာဟာဝန်နေစရာမလိုဘူးအလုံးမရှိဘဲနဲ့လမ်းခွဲတာကတော့ဝန်နေရတယ်အလုံးဆိုတဲ့နေရာမှာခံယူချက်လေးနဲ့ပြီးတော့ဥတိချက်ပြတ်သားတဲ့အလုံးဆွေဆွေမြေမြေခံခံမှမှရှိနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘသူနဲ့ဘာအကြောင်းကြောင့်လမ်းခွဲရလမ်းခွဲရဝမ်းမနေပါဘူးတယောက်ဆုံတွေ့နေတာကမှကိုယ့်အလုပ်ကိုမလုပ်ဖြစ်တဲ့အတွက်ကြောင့်အချိန်ကုန်နေတဲ့အနောက်ရှိဖြစ်သေးတယ်သို့တော့ဆုံတဲ့ဆုံတိုက်တဲ့လောက်တော့သူ့တိုင်းနဲ့နေပြီးတော့ဆုံတွေ့ရမှာပေါ့အမြဲတမ်းကြီးပဲဆုံတွေ့ပြီးတော့နေကြမယ်ဆိုရင်လေကိုယ်ခံယူချက်လေးလေးနက်နက်နဲ့ဥဒိစေပြတ်ပြတ်သားသားချမှတ်ထားတဲ့အလုပ်ကိုမလုပ်ဖြစ်ဖက်နဲ့အလုပ်တွေနှောင့်နှေးသွားလိမ့်မယ်အလုပ်တွေလင်းဟင်းသွားလိမ့်မယ်ဒီတော့လမ်းခွဲလိုက်ရတဲ့အခါမှာကိုယ့်အလုပ်ကိုစူးစမ်းပြီးလှုပ်လိုက်ခြင်းအဖြစ်ကိုယ့်အလုပ်ထဲမှာစိတ်ကိုနှစ်ထားလိုက်ခြင်းအဖြစ်ဝန်နေတဲ့စိတ်ဆိုတာဖြစ်မလာတော့ဘူးဒီလုပ်ဟာငါမလုပ်မဖြစ်တဲ့အလုပ်ပဲလို့နားလည်ထားတဲ့အလုပ်ဒီလုပ်ဟာငါကိုယ်တိုင်လုပ်မှဖြစ်မယ်လို့သဘောပေါက်လက်ခံထားတဲ့အလုပ်ဒီအလုပ်ဟာလုပ်လို့ရှိရင်ကောင်းကျိုးချမ်းသာတွေအကြီးအကျယ်ဖြစ်ထွန်းစေနိုင်တယ်လို့ယုံကြည်ချက်ရှိတဲ့အလုပ်ဒီအလုပ်ဟာအချိန်ဆွဲပြီးတော့လေးလေးဖက်ဖက်လုပ်နေရမယ့်အလုပ်မဟုတ်ဘူး။မြန်မြန်ဆက်ဆက်တိုးတိုးလဲလဲနဲ့ကုချက်ချင်းကိုပဲလုပ်ရမယ့်အလုပ်ပဲလို့သိမြင်ထားတဲ့အလုပ်အဲ့ဒီလိုအလုပ်မျိုးခိုင်ခိုင်မာမာဆွတ်ဆွတ်မြေမြေရှိနေတဲ့ပုဂ္ဂိုလ်ဟာဘယ်သူနဲ့ဘာကြောင်းကြောင်းပဲလမ်းခွဲရခွဲရဝမ်းမနေတော့ပါဘူး။ကိုချစ်တဲ့ခင်တဲ့ပုဂ္ဂိုလ်နဲ့မဆုံးတွေ့ပဲနေရတဲ့အချိန်မှာကိုရဲ့ကိုအလေးနဲ့ထားတဲ့ကိုစိတ်ပါဝင်စားတဲ့အလုပ်ကလေးကရှိနေတော့သူ့မှာဝန်းနေဖို့အချိန်မရတော့ဘူးဝန်းနေတယ်ဆိုတာအလုပ်မရှိတဲ့လူတွေရဲ့အလုပ်ဖြစ်ပါတယ်ဆိုရင်မှုဆွေးတယ်ဆိုတာလည်းအလုပ်မရှိတဲ့လူတွေရဲ့အလုပ်ဖြစ်ပါတယ်တတိယတန်တာနေတယ်ဆိုတာလည်းအလုပ်မရှိတဲ့လူတွေရဲ့အလုပ်ဖြစ်ပါတယ်ခံယူချက်လေးနဲ့ပြီးတော့ဥတည်ချက်ပြတ်သားတဲ့အလုပ်မလုံမဖြစ်လို့ခံယူထားတဲ့အလုပ်ကမှရှိနေပြီအဲ့ဒီအလုပ်ပေါ်မှာလည်းတကယ်စိတ်ပါဝင်စားမှုရှိနေတယ်ဆိုရင်ဘသူနဲ့လမ်းခွဲရလို့မှဝမ်းနေနေမနေပါဘူးဘသူကိုမှလည်းတတိယတန်တာပြီးတော့လွန်ဆွတ်ပူဆွေးမနေပါဘူး ဘသူတို့မှလည်းပဲဆိုရင်တော့ကြည်ဖြစ်မနေတော့ပါဘူးအလုံးမရှိတဲ့သူတွေကဝန်နေတာတွေပူဆွေးတာတွေဆိုရင်တော့ကဖြစ်တာလို့ဆိုတာဖြစ်နေရတာပါဒါကြောင့်ခိုင်မာဆွေးမြဲတဲ့အလုံးတစ်ခုရှိနေတဲ့ပုဂ္ဂိုလ်ဟာလေဘသူနဲ့ပဲဘာအကြောင်းကြောင့်လမ်းခွဲရခွဲရဝန်မနေတော့ပါဘူးအလုံးမရှိတဲ့သူဆိုရင်တော့အတွေးတွေနဲ့ပြန်လွှင့်ပြီးတော့အတွေးထဲမှာပါရဲ့ဇေယုတ်ကြီးရဲ့စေစားချက်အတိုင်းဝန်နေမှုဆိုတာဖြစ်ရတယ်။ဝန်နေတယ်လို့ပူဆွေးတယ်လို့တရိယာတန်တာတယ်လို့လွန်ဆက်တယ်လို့ဆိုတာတကယ်တော့အတွေးတွေကြောင့်ဖြစ်တာပါ။သူ့အကြောင်းကတော့ကိုမတွေးမိရင်သူ့ကိုတရိယာတန်တာတဲ့စိတ်ဆိုတာဖြစ်ပါမလား။သူ့ကိုသာတတိမရဘူးဆိုရင်သူနဲ့ပတ်သက်ပြီးတော့ဝန်နေတဲ့ခံစားချက်ဖြစ်ပါမလား။မဖြစ်ပါဘူး။အတွေးတွေကြောင့်လည်းဝန်နေခြင်းစတဲ့မကောင်းတဲ့စိတ်တွေဖြစ်နေရခြင်းဖြစ်ပါတယ်။ခိုင်မာလေးနဲ့တဲ့လူကိုဆွဆွမြင်းမြင်းစိတ်ပါဝင်စားစွာလုံနေတဲ့ပုဂ္ဂိုလ်ဟာဘယ်သူကြောင့်မှတွေးဖို့အချိန်မရတော့ဘူး။အတွေးထဲမှာဘယ်သူမှချင်ပေါ်မလာတဲ့အတွက်ကြောင့်ချင်ပေါ်လာရင်ဖြစ်မဲ့ဝန်နေခြင်းပူဆွေးခြင်းစတဲ့စိတ်ရဲ့တဘာဝတွေမဖြစ်လာတော့ပါဘူး။ဒါကြောင့်လူတရားဝန်နေနေပြီပူဆွေးနေပြီဆိုရင်တော့ကရင်ဖြစ်နေပြီလွတ်ဆွနေပြီတန်တနေပြီဆိုရင်အာမနာတက်ဘူးဆိုတော့မေးရမှာကတော့နင်အားနေလားလို့ဒီလိုပဲမေးရမှာပဲနော်ပိတ်အားနေလားလို့ဒီလိုပဲမေးရမှာဘာလို့လဲဆိုတော့ဝန်နေတဲ့ပူဆွေးတဲ့ဆိုတာအားမှာပဲတုံ့လို့ရတဲ့အလုပ်ကိုနော်ကိုယ့်အလုပ်ထဲမှာစိတ်ပါဝင်စားနေမယ်အလုပ်ကိုစိတ်လူလက်ရလုပ်နေမယ်ဆိုရင်ဝန်နေခြင်းဆိုတာမဖြစ်နိုင်တော့ဘူးဘာလို့လဲဆိုတော့အတွေးဝင်ခွင့်မရတော့လို့ဝန်နေခြင်းစတဲ့စိတ်တော်ကဖြစ်ရတယ်ဆိုတာအတွေးဝင်ခွင့်ရမယ်လို့ပါဒီလိုပြောတော့လည်းပဲဝန်နေပူဆွေးတတ်တဲ့သူတော်ကဖြစ်တတ်တဲ့သူကိုအာမနာရတော့ရောက်နေတာပေါ့နော်မညာတာရတော့ရောက်နေတယ်သို့တော့လေတရားအရှိကိုတော့တရားအရှိတိုင်းပြောရမှာပဲနော်လိုက်နာနိုင်တာမလိုက်နာနိုင်တာစိတ်တဲ့ရင်းချက်တာမရင်းချက်တာကတော့ကာယကံရှင်ရဲ့အပိုင်းပါပဲအဲ့တော့အလုံးနဲ့လမ်းခွဲလို့ရှိရင်ဝန်နေမှုမဖြစ်ပါအလုံးမရှိဘဲနဲ့လမ်းခွဲလို့ရှိရင်တော့ဝန်နေမှုဖြစ်ပါတယ်အလုံးလို့ဆိုတဲ့နေရာမှာလည်းပဲအတ္တမေဝါညာအလုံးကိုဆိုလိုတာမဟုတ်ပါဘူးအတ္တမေဝါညာအလုံးဆိုတာကတော့များအဖြစ်သူ့အချိန်ပိုင်းနဲ့သူပဲလုပ်ရတာဆိုတော့အချိန်ကြီးလုပ်ရတဲ့အလုံးမဟုတ်ဘူးတချို့တိတ်ကိုအလုံးကြီးပြတဲ့ပုဂ္ဂိုလ်ဆိုရင်တော့လည်းပဲအိပ်ပျော်နေတဲ့အချိန်ကလည်းရင်အချိန်ကြီးဒီအတ္တမေဝါညာအလုံးထဲမှာစိတ်ကိုနှိမ့်ထားရမှာပေါ့လေအများစုကတော့အဲ့ဒီလိုအိပ်ပျော်နေတဲ့အချိန်ကလွဲရင်စက္ကန့်နဲ့အမြမိနစ်နဲ့အမြသမဝဏ်ကြောင့်အလုပ်ချင်းမှကြီးပဲနှစ်ထားကြအလုပ်မျိုးမရှိကြပါဘူးဒီရောက်နေတူဆိုလို့ရှိရင်လည်းဈေးဖွင့်တဲ့အချိန်ဈေးဖွင့်တဲ့အချိန်ကနေဈေးသိမ်းတဲ့အချိန်ထိဒီအချိန်ကန့်တတ်အတွင်းမှာပဲဈေးရောက်တဲ့လုပ်ကိုလုပ်ရတယ်သမဝဏ်ကြောင့်လုပ်ကိုလုပ်ရတယ်ဈေးသိမ်းလို့အိမ်ပြန်ပြီးဆိုရင်အားသွားမှာပေါ့အသမဝဏ်ကြောင့်နဲ့ပတ်သက်တဲ့အလုပ်အားသွားတာကိုပြောတာပါအိမ်မကိစ္စတွေဒီမကိစ္စတွေတော့ရှိမှာပေါ့အဲ့တော့ခိုင်မာဆွေးမြဲတဲ့အလုပ်တစ်ခုရှိရမယ်ဆိုတာအဓိကအဖြစ်တော့ဝါသနာပါတဲ့အလုပ်တစ်ခုဆွေးဆွေးမြဲမြဲရှိရမှာကိုပြောတာပါလောကအလုပ်ပဲဖြစ်ဖြစ်ဓမ္မအလုပ်ပဲဖြစ်ဖြစ်ပေါ့လောကအလုပ်နေနဲ့ဆိုလို့ရှိရင်လည်းဥပမာစာဖတ်တဲ့အလုပ်ပေါ့စာဖတ်တဲ့အလုပ်ပေါ်မှာခိုင်ဖြစ်လေးနဲ့တည်းဆိုရင်အာပြီဆိုတာနဲ့အတမေဝါညာနဲ့ပတ်သက်တဲ့အလုပ်အာပြီဆိုတာနဲ့စာလေးကိုစိတ်ပါဝင်စားတဲ့စာကိုကောက်ဖတ်လိုက်မယ်အဲ့ဒီလိုဆိုတော့ဝန်နေကြရပြီလားမရတော့ပါအတွေးတွေဝင်ခွင့်မရတော့ဝန်နေဘူးဆိုတာလည်းမဖြစ်တော့ဘူးနောက်ပြီးတော့အာကစားပေါ့တချို့လည်းမိမိဝါသနာပါတဲ့အာကစားအလုပ်ကိုတမေဝါညာအလုပ်ကနေအာပြီးဆိုတဲ့အချိန်ယူပြီးတော့အာကစားအလုပ်ကိုလုပ်လိုက်တယ်ကိုစိတ်ပါဝင်စားတဲ့အာကစားထဲမှာစိတ်ကိုနှစ်ထားလိုက်ပြီးဆိုတော့လည်းပဲဝန်နေဘူးအချိန်မရတော့ဘူးအဲ့ဒီလိုအဖြစ်ပေါ့လေဝါသနာပါတဲ့အလုပ်တစ်ခုခိုင်မာလေးနဲ့ဆွေးမြဲစွာရှိနေရမယ်ပြီးတော့ဓမ္မအလုပ်ကလည်းပဲခိုင်မာလေးနဲ့ဆွေးမြဲစွာရှိနေရမှာပါပဲ။ဒါနတိလသမထဝိပဿနာကုသိုလ်အလုပ်ဓမ္မအလုပ်ကိုလည်းပဲဝါသနာပါရမယ်။တကယ်လို့ဝါသနာမပါဘူးဆိုရင်လည်းပဲဝါသနာပါအောင်ပြုစုပျိုးထောင်ဝင်းမိရမှာပါပဲ။ဝါသနာပါတဲ့အလုပ်ပဲလုပ်ရမယ်။ဝါသနာမပါတဲ့အလုပ်မလုပ်ဘူးဆိုတော့တရားဓမ္မလို့ငါဝါသနာမပါဘူးမလုပ်ဘူးကွာလို့ဒီလိုဖြစ်ထားလို့မရဘူး။တရားဓမ္မနဲ့ပတ်သက်တဲ့အလုပ်ကတော့ဝါသနာပါသည်ဖြစ်စီမပါသည်ဖြစ်စီပါအောင်ပြုစုပျိုးထောင်ရမှာပါပဲ။အဲ့ဒီလိုအပြင်စာဖတ်ခြင်းဆက်ရှိတဲ့လောကအလုံးဒါနတိလသမထဝိပဿနာဓမ္မအလုံးအဲ့ဒီလိုဝါသနာပါတဲ့လောကအလုံးဓမ္မအလုံးကိုခိုင်ခိုင်မာမာလေးလေးနက်နက်ဆွဲဆွဲမြဲမြဲစိတ်ပါဝင်စားစွာအစဉ်တစ်ထည့်ပြုလုပ်အားထုတ်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲဘာအကြောင်းကြောင့်ပဲဘယ်သူနဲ့ လမ်းခွဲရလမ်းခွဲရဝမနေတော့ပါဘူးမိမိတို့ညာနဲ့ဆက်ထွင်းပြီးတော့ဘယ်လိုလမ်းခွဲခြင်းဟာဝမနေရတယ်ဘယ်လိုလမ်းခွဲခြင်းကတော့ဝမနေရဘူးဆိုတာစင်္ကြန်စင်္ကြန်ကြုံပါပဲဒီလိုဒီမေတ္တာနဲ့လမ်းခွဲခြင်းအလုံးနဲ့လမ်းခွဲခြင်းဆိုတဲ့သဘောတစ်မျိုးတည်းကသံမောလိတစ်ခုဆွေးကြရအောင်မေတ္တာနဲ့သာလမ်းခွဲပါစိတ်မှာဝမ်းမနေမေတ္တာနဲ့သာလမ်းခွဲပါစိတ်မှာဝမ်းမနေမြတ်စွာဘုရားလက်ထက်တုန်းကအရှင်မဟာကတ္တပမထေရနဲ့ဗဒ္ဒကာပိလန္ဒီထေရီမန်းဆိုတာကျမ်းနာပိဒအများစုကြားဘူးပြီးကြပြီးသားပါကြားဘူးပြီးကြတာပါကြားဘူးကြပြီးသားပါအဲ့ဒီအရှင်မဟာကတ္တပမထေရအလောင်းပိပလိလူလင်နဲ့ဗဒ္ဒကာပိလန္ဒီထေရီမန်းအလောင်းမေဗဒ္ဒတို့ရဲ့လမ်းခွဲခြင်းဟာအမတန်အတူယူစရာကြည်ညိုစရာအားကျစရာလိုက်နာကျင့်သုံးစရာကောင်းပါလေလမ်းခွဲတာဝန်းနေစရာမဟုတ်ဘူးဆိုတာကိုသူတို့ရဲ့လမ်းခွဲခြင်းကတက်တည်ပြခဲ့ပါလေသာသနာသမိုင်းမှာအကောင်းဆုံးလမ်းခွဲခြင်းအမြင့်မြတ်ဆုံးလမ်းခွဲခြင်းနဲ့လမ်းခွဲခဲ့ကြတဲ့အရှင်မဟာကတ္တပမထေရအလောင်းပိပလိလူလင်နဲ့ဗဒ္ဒကာပိလန္ဒီထေရီမအလောင်းမေဗဒ္ဒရူရဲ့အကြောင်းတွေကလမ်းခွဲခြင်းနဲ့ဆက်ဆိုင်တဲ့အချက်အလက်တစိတ်တေသကိုပဲကွက်ပြီးတော့အာယုံပြုကြည့်ရအောင်ပိပလိလူနေနဲ့မေဘတ္တာနှစ်ယောက်လုံးဟာဇမတိကံနဲ့ဆင်းသက်လာကြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လူဘဝကလာတဲ့သူကိုလူဝင်စားလို့ဆိုရင်ဇမဘဝကလာတဲ့ပုဂ္ဂိုလ်ဆိုတော့ဘာဝင်စားလို့ပြောမလဲဇမဝင်စားလို့ပြောရမှာပေါ့အဲ့တော့ပိပလိလူနေနဲ့မေဘတ္တာဟာဇမဝင်စားတွေဖြစ်တယ်ဇမဝင်သားတွေဆိုတော့လောကီအာယုံကာမဂုဏ်တွေပေါ်မှာတာယာနှစ်သက်တက်မဲ့ဆွေးလန်းခြင်းမရှိကြဘူးအထူးသဖြင့်အိန္ဒမှုဒုက္ခနဲ့ပတ်သက်တဲ့ကာမဂုဏ်ချမ်းသာပေါ်မှာလုံးဝစိတ်ပါဝင်စားခြင်းမရှိကြဘူးပိပလိလူလည်းအရွယ်ကြောက်လာတော့နိဗ္ဗာန်နှစ်ပါးကအိန္ဒပြုဖို့အချိန်ချင်းအခါခါတိုက်တွန်းပါလေပိပလိလူလည်းလည်းပဲအချိန်ချင်းအခါခါညှင်းပယ်ပါလေမေတုဖီတုကျွန်တော်အိမ်တော်မပြုပြစေနဲ့အမေတို့အဖေတို့အသက်ရှင်ရှာရှိနေတဲ့ကာလပတ်လုံးကျွန်တော်အမေနဲ့အဖေကိုပြုစုလုပ်ကြွေးပါမယ်အမေနဲ့အဖေနဲ့ကွယ်လွန်သွားလို့ရှိရင်တော့ဒါယဟန်ပြုပါမယ်ဒါကြောင့်အိမ်တော်မပြုပြစေနဲ့အချိန်ချင်းခါခါညင်းပါလေမိဘနှစ်ပါးကလည်းဆွဲမလျှော့ဘူးအချိန်ချင်းခါခါတိုက်တွန်းပါလေကြတော့ပိပလိလူနဲ့နားညီးလာတယ်နားပူလာတယ်ငါယဟန်ဝိချင်းရဲ့စိတ်အမတန်ထက်တန်နေဆိုတာမိဘတွေသိပါစေတော့ဆိုပြီးတော့အမတန်ချောမောလှပါတဲ့ရွှေစင်ရုပ်လေးတစ်ခုထုလုပ်လိုက်တယ်ထုလုပ်ပြီးတော့ဒီရွှေရွှေသားအတိပြီးတဲ့ရွှေစင်ရုပ်ကလေးထုလုပ်လိုက်ပြီးတော့ဒီရွှေစင်ရုပ်နဲ့ဒီရွှေစင်ရုပ်မိန်းကလေးလောက်ချောတဲ့အမျိုးသမီးလောကမှာရှိရင်တော့ကျွန်တော်အိမ်အောင်ပြုပါမယ်တကယ်လို့ဒီရွှေစင်ရုပ်နဲ့တူတဲ့ဒီရွှေစင်ရုပ်လောက်ချောမောလှပတဲ့အမျိုးသမီးလောကမှာမရှိဘူးဆိုရင်တော့ကျွန်တော်အမေတို့ဖေတို့ဒီတဲ့ချင်းမဆောင်ရသေးနဲ့မတွေ့တဲ့အချိန်ကစပြီးတော့ချက်ချင်းပဲသာသနာ့ဘောင်ဝင်ပြစီယဟန်ပြုပြစီအဲဒီလိုပြောတော့မိဘတွေကလည်းပဲငါသားဟာတန်မြာကျင်လေစဉ်ကကုသိုလ်ကောင်းမှုတွေကိုတဦးတည်းလုပ်ခဲ့တာတော့မဟုတ်လောက်မဟုတ်တန်ရဘူးအတူတူကကုသိုလ်ပြုပဲပါရမီဖြည့်ပဲတော့ရှိမှာပဲငါသားဟာဘုန်းကံရှိတဲ့ပုဂ္ဂိုလ်ပဲငါသားနဲ့ထိုက်တန်တဲ့ရှင်စဉ်မနမီတွေ့ကိုတွေ့ရမယ်ဆိုပြီးတော့ဒီရှင်စဉ်ရုပ်ကလေးကိုတထားပေါ်တင်ပြီးတော့အနေနဲ့ရရဲ့ထည့်လိုက်ပြီးတော့အရှာထွက်လိုက်ပါတယ်အဲ့ဒီမှာမေဘတ္တာကိုသွားပြီးတော့တွေ့တယ်ဆိုကြပါစို့မေဘတ္တာရဲ့မိဘတွေနဲ့တွေ့ဆုံပြီးတော့အကျိုးအကြောင်းပြောပြတော့မေဘတ္တာရဲ့မိဘတွေကလည်းသဘောတူလက်ခံပါတယ်ပိပိလိလူလင်စီကိုလည်းပဲရွှေစင်ရုပ်လောက်ချောတဲ့ရွှေစင်ရုပ်ထက်တောင်းမှအစာပေါင်းတောင်းသိ ကလေးကလာခြေပြီးတော့ချောတဲ့မိန်းကလေးတယောက်လောကီမှာရှိနေပါပြီ။နားဖောက်ခဲ့ပြီးပါပြီလို့ပြောတော့ပိပတိလူလင်တော်တော်စိတ်မြင့်သွားပါလေ။ဘုဘကမေဘတာလည်းပဲစိတ်မြင့်သွားပါလေ။မေဘတာကလည်းပိပတိလူလင်နဲ့အလားတူပါပဲ။သူ့ရဲ့မိဘတွေကအိမ်အောင်ပြုဖို့ပြောတော့မပြုပြရဘူးနဲ့။အမေတို့ဖေတို့တက်ထဲကရှိသမျှအပြူကြီးဘဝနဲ့ကျင်းစီလုပ်ကြည့်ပါမယ်။အမေတို့ဖေတို့ပြေတော်သွားရင်တော့သမီးယဟမပြုပါမယ်။အဲ့ဒီလိုစိတ်တူကိုယ်တူလေးဖြစ်ကြပါလေအခုတော့သူတို့နှုတ်လာပြီးတော့တွေ့နေကြပြီဒီတော့ပိဋကလူလင်ကလျှို့ဝှက်စားတဆောင်ရေးပြီးတော့သူ့ရဲ့လူယုံတော်တရားနဲ့မေဘတာစီပို့ခိုင်းလိုက်တယ်မေဘတာကလည်းပဲလျှို့ဝှက်စားရေးပြီးတော့လူယုံတော်တရားနဲ့ပိဋကလူလင်စီကိုစားအပို့ခိုင်းလိုက်ပါတယ်သူတို့ရေးထားတဲ့စာတွေကအိဗေယအဖြစ်အတူတူပါပဲပိဋကလူလင်ရေးတဲ့စာကတော့ချင်းနမမေဘ